တူရကီနိုင်ငံလေပိုင်းကေဆရီမြို့ကဘတ်စ်ကားတစ်စင်းဘေးမှာကားဘုံးပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်စစ်သား73ဦးထပ်မင်းသေဆုံးပြီးတော့55ယောက်ဒဏ်ရာရသွားခဲ့တယ်လို့စစ်ဖက်ရင်းမြစ်တွေကပြောပါတယ်။အိတဲက6ယောက်ကတော့စိုးရင်စရာကောင်းတယ်ဆိုပြီးတော့ပြောပါတယ်။ရသားသေဆုံးမှုရှိနိုင်တယ်လို့လည်းအဲ့ဒီရင်းမြစ်ကဆိုပါတယ်။ပောက်ကွဲမှုကြောင့်တာဝန်ချိန်ပြီးသွားတဲ့စစ်သားတွေကိုတင်လာတဲ့ဘတ်စ်ကားလည်းပျက်စီးသွားခဲ့ပါတယ်။တက္ကသိုလ်ဝင်းတစ်ခုအနီးမှာဒီကားဘုံးပောက်ကွဲမှုဖြစ်ပွားခဲ့တာပါ။ဖောက်ခွဲပစ္စည်းတွေအပြည့်တင်ဆောင်လာတဲ့ကားဘေးကိုစစ်သားတွေတင်လာတဲ့ဘတ်ကားဖြတ်သွားတဲ့အချိန်မှာဘုံးပောက်ကွဲခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီပောက်ကွဲမှုရဲ့လက်တယ်အဖြစ်ဘယ်သူကမှတော့ချက်ချင်းမပြောသေးပါဘူး။ဒါပေမဲ့လည်းဒီဖောက်ခွဲမှုဟာပြီးခဲ့တဲ့သတင်းပတ်အတွင်းတရားမဝင်ကာဒစ်စတန်အလုံသမားပါတီ PKK တို့ရဲ့ဘုံးခွဲတိုက်ခိုက်မှုနဲ့တိုက်တူတယ်လို့တူရကီဒုတိယဝန်ကြီးချုပ်ဗေစီကန်ညက်ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်မြို့တော်အစ္စတန်ဘူကဘောလုံးကွင်းတစ်ခုနားမှာလဲ PKK တို့ကဘုံးနှလုံးဆင်ဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်လူ44ယောက်တိစုံပြီးတော့တရားကြော်တန်းရရသွားခဲ့ပါတယ်ခင်ဗျာ။